Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာသရရှင်ပေါင်းဘေးရနေကင်းရှင်းတဲ့နေ့တနေ့ဖြစ်နေကြပါစေလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်မေလ30ရက်ဒီနေ့ငွေနေ့ညပဲဗီဒီယိုမြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေတွေကြောင့်ဗီဒီယိုအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်လေးထဲမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီနေ့ကတော့ကြီးကျက်မှုရှိနေသေးတယ်ပေါ့နော်သက်သနိုင်ကြီးကြီးကျက်မှုရှိနေသေးတယ်ပေါ့နော်နေ့တိုင်းမင်းသားကလည်းဖြစ်တာလည်းရှိသေးတယ
်တရားပြည်နယ်အတွင်းစစ်ကောင်စီတပ်ဖွဲ့တွေကပြစ်ခတ်ဖမ်းဆီးမှုတွေဆက်လုပ်နေတဲ့သတင်းကိုနားဆင်ကြရဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေမှာတော့ကျောင်းပညာရေးနဲ့ပတ်သက်လို့မေးမြန်းထားတဲ့မြန်မာအရေးဆွေးနွေးခန်းဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မိုင်းတန္တာကျော်ရဲ့မြမပီမပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇောင်းဝင်လိုက်တဲ့အတူမမြစင်အောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအပြင် PDF ပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုတဲ့ချစ်တဲ့ပွဲတွေနေရာဒေသအတော်များများဆက်လက်ပြုလုပ်နေကြဆဲဖြစ်တဲ့အပြင်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တိုက်ဆုံသူလည်းရှိခဲ့ပါတယ်။ပုဂံမျိုးတင်မှာဒီကနေ့မေလ30ရက်နေ့မနေ့ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်လို့လူငယ်2ဦးတိုက်ဆုံခဲ့ပြီး5ဦးဖမ်းဆီးခံခဲ့ရပါတယ်။မကွေးမြို့မှာတော့ကြပြားဆရာကိုကျော်စွာခေါ်ရာစုတင်နဲ့တခြားအမျိုးသား2ဦးတို့ကိုစစ်ကောင်စီကမေလ29ရက်မနေ့ညကဖမ်းဆီးသွားခဲ့ပါတယ်။ဆရာနဲ့တမှုစန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝယ်မြို့မှာဒီကနေ့မေလ30ရက်နေ့မှာလဲမိုးရွာနေတဲ့ကြားကတပ်ပေါင်းစုတပိတ်ချီတက်ဆန္ဒပြခဲ့ပါတယ်ကပင်တနင်္သာရီတိုင်းအတွင်းကလောင်းလုံရေပြူနဲ့ကံပေါက်တို့မှာလဲအာဏာရှင်စန်းကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်စကိုင်းတိုင်းဒေသကြီးအတွင်းကမုံရွာပင်မတပိတ်စစ်ကြောင်းလဲအစင်အလာမပြတ်ဒီကနေ့လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြသလိုစလင်းကြီးနဲ့ရဲမပင်တို့မှလည်းရွာပေါင်းစုံတပိတ်တွေပြုလုပ်ခဲ့ကြပါတယ်ဒီကနေ့မေလ30ရက်နေ့ဟာတောင်ဆန်းစုကြည်ဦးဆောင်တဲ့အနယ်ဒီကောင်းဆောင်အတော်များများကိုအကြမ်းဖက်သမားတွေကဝိုင်းဝန်းရိုက်နေခဲ့တဲ့တပိတ်ရင်အရေးခင်18နှစ်ပြည့်ဖြစ်ပေမဲ့အောက်မွေဝဲအခမ်းအနားမကျင်းပနိုင်ပဲပန်းစည်းချတာပဲပြုလုပ်နိုင်ခဲ့ပါတယ်ဒါပေမဲ့ကချင်ပြည်နယ်ဖားကမြို့မှာတော့ဆရာနာရှင်အလိုမရှိကြောင်းချီတက်ဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့တက္ကသိုလ်ကျောင်းသားတွေဦးဆောင်တဲ့တပည့်စစ်ကြောင်းဒီကနေ့အာနာရှင်စန့်ကျင်ချီတက်ဆန္ဒပြခဲ့သလိုမန္တလေးတန်ဃာတော်တွေကလည်းအာနာသိန်းစစ်ကောင်စီအဆုံးတိုက်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးတို့အတွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒါ့အပြင်မန္တလေးတန်ဃာတပည့်စစ်ကြောင်းကဆရာတော်တန်ဃာတော်တွေကပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည်ရဲ့မြတ်တာပို့တာတွေလှုပ်ဆောင်ခဲ့ကြပါတယ်။တစ်ဖက်မှာဆင်းရဲနာရှင်စန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေသလိုစစ်ကောင်စီဘက်ကဖမ်းဆီးမှုတွေရှိနေပြီးပောက်ကွဲမှုတွေလည်းဇက်တိုက်ဖြစ်ပေါ်နေတာပါ။မနေ့ညကကရင်ပြည်နယ်ဖျားသုံးစုမှာပောက်ကွဲမှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တဲ့အတွက်စာတင်ကြောင်းတချို့ပျက်စီးခဲ့ပါတယ်။ရန်ကုန်တိုင်းတွင်းကရွှေပြည်သာမြို့နယ်အမှတ်6ရပ်ကွက်အုပ်ချုပ်ရေးမှူးရုံးရှိမှာဒီကနေ့နေ့လယ်12နာရီလောက်ကပောက်ကွဲမှုဖြစ်ခဲ့တာကြောင့်လူငယ်တအူးတန်ရာရခဲ့ပါတယ်။ဒီမနေ့6နာရီလောက်ကလည်းအဲ့ဒီရုံးနဲ့မလမကမှာရှိတဲ့ပညာရေးမှုရုံးမှာပောက်ကွဲမှုဖြစ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။အလားတူပဲလှိုင်မြို့နယ်အတွင်းရန်ကုန်အင်းစိန်လမ်းမပေါ်ကဘူရာယုံလမ်းသားမှာဒီကနေ့မနေ့9နာရီခွဲလောက်ကပောက်ကွဲမှုဖြစ်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရပါဘူးခင်ဗျာ။အာဆီယံအနေနဲ့ဗြိတိန်စာချုပ်အပိုက်တက်မှာဖော်ပြထားတဲ့အခြေခံမူဝါဒနဲ့ညီမှန်းချက်တစ်ခုဖြစ်တဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ကာကွယ်ပေးရေးဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆေးရနာတိုက်မှုနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးလိုက်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စန့်ကျင်ကန့်ကွက်သူတွေကိုစစ်ကောင်စီကအကြမ်းဖက်ဖြိုခွဲမှုတွေလှုပ်ဆောင်ခဲ့တာကြောင့်ရာပေါင်းများစွာသောပြည်သူတွေအသက်ဆုံးရှုံးခဲ့ရပြီးထောင်ထဲချတဲ့ပြည်သူတွေလည်းဖမ်းဆီးထိန်းသိမ်းခံထားရကြောင်းစစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်တန့်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကတောင်းဆိုနေတာကိုစစ်တပ်ကဂရုမစိုက်ဘဲအကြမ်းဖက်လုပ်ရက်ကိုဆက်လုပ်နေတဲ့အတွက်ပြည်တွင်းစစ်ဖြစ်ပေါ်မဲ့ဘက်ကိုဥတီနေပြီးအဲ့ဒီရဲ့နောက်ဆက်တွဲအဖြစ်လူခွင့်ရေးချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေအရရာဇဝမှုကျူးလွန်တဲ့အခြေအနေတွေကိုဆက်ရောက်လာနိုင်ကြောင်း AI ရဲ့အဖွင့်ပေးစာမှာဖော်ပြထားပါတယ်အာဆီယံပြည်ညင်အရအဖွဲ့ဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမပြုရဆိုတဲ့အခြေခံမူဝါဒကို AI အနေနဲ့နားလည်သဘောပေါက်ကြောင်း Tapi memang memang ngamal lesi pipo ni dek cini dek ha. Pilih ini tetap makaror jauh. Ia ayah efun beza ma popiat habare. Pikir eh bilang nasi ni ma bilok kere. Memang ngan saya asyik ye wo siwi ma. Memang ngan tuin lukun ye chopo kania dek cini deku. Asyik ane ne uzap besam ya mesura. Nengan ngan atang wangu piata gede ne lu subare. Nengan ngan ubre ne san cimpi lukun ye chopo muri culo ni dek. Memang seta ane ne. Tulu ya tuai tawon yumu tawon kamu siya mesura ku. ASEAN beka piata gede jau. Lesi memang nengah mampir ni dek. Budi beka cungi aw ASEAN nengah nega piata dada sumpia bi. Cemi masang ye fusoin. Memang nengah ha cimare berukari ne insan ya ne bi. Memang nengah tuin de nama kabe. Di daruin ne dechani ari ku ba yakalame. Tampian acut ya mure cipok zinai lelule. Amnesty International ye efun biza ma popia tawarek mian. ထမ်းမြမနေစကရင်ပြည်နယ်ဖျားတုံးစုမြို့မှာမနေ့မေလ၂၉ရက်နေ့ညစေနာရီကျော်လောက်ကပောက်ကွဲမှုနှစ်ခုဆက်တိုက်ဖြစ်ခဲ့တယ်လို့လက်နက်ကြီးတွေနဲ့ဗျာပြက်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်စာတင်ကြောင်း၃ကြောင်းပျက်စီးသွားတယ်လို့ဒေသခံတွေရဲ့ပြောကြားချက်ကိုကိုကာပြီးပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ပထမပောက်ကွဲမှုကညစေနာရီ၁၀မိနစ်မှာဖြစ်သွားခဲ့ပြီးဒုတိယပောက်ကွ တချမ်းအထက်ကမူလွန်ကြောင်းခြံစည်းရိုးလည်းပျက်စီးသွားတယ်လို့ဖော်ပြထားပါတယ်အခင်းဖြစ်တဲ့နေရာကိုစစ်တပ်နဲ့ရဲတွေရောက်လာပြီးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဒေသခံ6ဦးကိုလည်းမသိငါမှုနဲ့ဖမ်းဆီးသွားတယ်လို့ဆိုပါတယ်ပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရသူစီးရင်တော့မသိရသေးပါဘူးခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့ရက်အနည်းငယ်အတွင်း လက်ရှိကူးစက်နေတဲ့ကိုဗစ်-19အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးမျိုးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနသတင်းပြန်ကြားရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကVOA ကိုပြောထားပါတယ်။ချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းကခြေကားမြို့မှာဆိုရင်လဲကိုဗစ်-19ကူးစက်ခံထားရသူတွေအသက်ဆက်ရှင်နိုင်ရေးအတွက်အောက်ဆီဂျင်လုံလောက်မှုမရှိတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ဖြစ
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 938ညဖိုင်းတိုမီတာ32 kHz 938ညဖိုင်းတိုမီတာ51 kHz 585တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတတိယနေ့ကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်။ဇွန်လအတွင်းအိန္ဒိယမှာပြည်ဝင်အတွက် COVID-19 ကာကွယ်ဆေးတန်120နီးပါးရမယ်လို့အစိုးရကဒီကနေ့တနင်္ဂနွေနေ့မှာပြောပါရယ်။လူဦးရေတန်း1300ကျော်ရှိတဲ့အိန္ဒိယမှာအခုထိကာကွယ်ဆေး2ကြိမ်အပြည့်အဝထိုးပြီးတဲ့သူက212သန်းရှိပါရယ်။ဒီကနေ့ရောဂါကူးစက်သူ36000ကျော်ရှိပြီးသေဆုံးသူ3400ကျော်ရှိပါရယ်။ဒါဟာကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွယ်အသစ်စပြီးတော့ကူးစက်ခဲ့တဲ့ရပ်ပေါင်း40ကျော်အတွင်းမှာကူးစက်မှုအနည်းဆုံးကိုကျဆင်းလာတာပါ။ပြည်내အတော်များများမှာတော့ကာကွယ်ဆေးပြတ်လည်နေတာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့အသက်55နှစ်အထက်တွေကိုဦးစားပေးကာကွယ်ဆေးထိုးနှံပေးနေပါရယ်။လာမယ့်ဩဂုတ်လနဲ့ဒီဇင်ဘာလအတွင်းကာကွယ်ဆေး1ဘီလီယံလောက်ရနိုင်ချေရှိတယ်လို့အစိုးရထိပ်တန်းအကြံပေးတူကဒီလအစောပိုင်းတုန်းကပြောပါရယ်။ပြည်တွင်း Serum Institute ဆေးကုမ္ပဏီက AstraZeneca ကာကွယ်ဆေးနဲ့ Bharat Biotech က Covaxin ကာကွယ်ဆေးတွေထုတ်လုပ်ပေးနေတယ်လို့ရုရှားနိုင်ငံထုတ် Sputnik V ကာကွယ်ဆေးကိုလည်းမကြသေးခင်ကပဲနိုင်ငံတွင်းမှာစပြီးတော့အသုံးပြုထိုးနှံပေးနေပါရယ်။အခုထိအိန္ဒိယမှာ COVID-19 ကူးစက်သူ 28.6 သန်းကျော်နဲ့သေဆုံးသူကစုစုပေါင်း 32,600 ကျော်ရှိပါတယ်ရှင်။ထိုင်းနိုင်ငံဆိုင်ရာယူကရိန်းသံအမတ်ကြီးအန်ဒရီဘက်စတာဟာတနင်္ဂနွေနေ့က ထိုင်းနိုင်ငံအပန်းဖြေကျွန်းတကျွန်းမှာမိသားစုနဲ့အတူရှိနေတဲ့အချိန်မှာလဲကျတေဆုံးသွားခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အသက်44နှစ်အရွယ်တမ်းမကြီးဘက်စတာဟာထိုင်းနိုင်ငံတောင်ပိုင်းကလီပီကျွန်းမှာတေဆုံးသွားခဲ့တယ်လို့အုပ်ချုပ်ရေးမှူးအက်ခရက်လီဆန်နာ AP သတင်းဌာနကပြောပါတယ်။တနင်္ဂနွေနေ့မနက်ပိုင်းမှာဖခင်ဖြစ်သူဟာအော်အန်ပြီးတော့သတိလစ်မိမျိုးသွားခဲ့တဲ့အကြောင်းသူနဲ့အတူတခန်းထဲရှိနေခဲ့တဲ့ဆယ်ကျော်သက်အရွယ်တာမတ်ကြီးရဲ့တာပြောပြချက်ကိုကိုးကားပြီးတော့ရဲတွေကပြောပါတယ်။တာမတ်ကြီးဘက်စတာဟာနှလုံးရောဂါနဲ့သေဆုံးခဲ့တာဖြစ်နိုင်တယ်လို့ရဲတွေကတန်တရားဖြစ်နေပါတယ်။သူ့ရဲ့အလောင်းကိုခွဲပြီးစစ်ဆေးဖို့ရဲတပ်ဖွဲ့ဆေးရုံကိုပေးပို့ထားတယ်လို့လည်းအုတ်ချုပ်ရေးမှူးလီဆန်နာပြောပါတယ်။တာမတ်ကြီးဘက်စတာဟာ2016ခုနှစ်ဇန်နဝါရီလမှာထိုင်းနိုင်ငံဆိုင်ရာယူကရိန်းတာမတ်ကြီးတာဝန်ကိုစတင်ပြီးတော့ထမ်းဆောင်ခဲ့ပါတယ်။တန်ယုံ website မှာတင်ထားတဲ့သူ့ရဲ့ကိုယ်ရေးရာဇဝင်အရာသူကွယ်လွန်ချိန်မှာဇနီးတမီးတယောက်နဲ့သားနှစ်ယောက်ကျင်းရခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံဂူဂျာရတ်မြို့ကနေပြီးတော့တီဝီလင်ကနိုင်ငံကိုလံပိုမြို့ကိုခုံမောင်းခဲ့တဲ့စင်ကာပူနိုင်ငံမှတ်ပုံတင် MV Express Pearl Timber ဟာပင်လယ်ထဲမှာမီးလောင်ကျွမ်းနေတာ17ရက်ရှိပြီဖြစ်ပါတယ်။တီဝီလင်ကရေပြင်ထဲမီးလောင်ကျွမ်းနေတဲ့တင်မောကနေထွက်လာတဲ့ plastic အပိုင်းစာငယ်တွေကရည်ရွယ်ညဉ့်ဉန်းမှုကိုအကြီးအကျယ်ဖြစ်ပေါ်စေခဲ့တာကြောင့်အဲ့ဒီတင်မောကုမ္ပဏီကိုရာဇဝတ်ကြောင်းအညာတရားဆွဲနိုင်မှုတီရိလင်ကအစိုးရကဒီကနေ့တနင်္ဂနွေနေ့မှာစပြီးတော့လှုပ်ဆောင်လိုက်ပြီးဖြစ်ပါတယ်။ဒီတင်မောကနေထွက်လာတဲ့စွန့်ပစ်ပလတ်စတစ်အလုံးငယ်တန်ချိန်ပေါင်းများစွာကြောင့်တီရိလင်ကနိုင်ငံရဲ့နာမည်ကျော်ကမ်းခြေတွေအလှအပတွေပျက်စီးခဲ့ရပြီးကမ်းခြေတလျှောက်ငါးဖမ်းလုပ်ငန်းတွေကိုလည်းပိတ်ပင်ထားရပါတယ်။အခုလိုအမှုဖွင့်လိုက်တာကြောင့်ကဲတင်ထားတဲ့တင်မောသား25ယောက်ကိုတီရိလင်ကပတ်ဝန်းကျင်ထိန်းသိမ်းရေးဌာနကတနင်္လာနေ့မှစပြီးတော့စစ်ဆေးမေးမြန်းနိုင်မှာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တင်မောပေါ်မှာယူဖိတ်နေတဲ့ nitrate acid ကတစ်စက်မီးစတင်အောင်ကျွမ်းခဲ့တာလို့အာဏာပိုင်တွေကယူဆနေပါတယ်။ဒီယူဖိတ်မှုကိုတင်မောသားတွေကမေလ17ရက်နေ့ကလေးကသိနေတာလည်းဖြစ်ပါတယ်။တင်မောပေါ်မှာပါလာတဲ့ nitrate acid, sodium hydroxide, ချောစီတွေနဲ့တခြားပစ္စည်းတွေပါဝင်ဓာတုပစ္စည်း25ကျန်အများစုကတော့မီးလောင်နဲ့အထည်ပါသွားပြီလို့တာဝန်ရှိသူတွေကပြောပါတယ်။ဒီမီးလောင်ကျွမ်းနေတဲ့တင်မောကနေထွက်လာတဲ့ကျန်တဲ့ဆွန့်ပစ်ပလတ်စတစ်အလုံးငယ်တွေကတော့သီရိလင်ကသမိုင်းမှာအဆိုးဝါးဆုံးပင်လယ်ကမ်းခြေညဉ့်ဉန်းမှုကိုဖြစ်နိုင်စေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်စူးစူးဝါးဝါကျုံနေရတဲ့အိန္ဒိယမှာအသွားအလာပိတ်ပင်ကန့်သတ်ချက်တွေကြောင့်အိန္ဒိယနိုင်ငံတွေကိုအထည်တင်ပို့တဲ့အထည်ချုပ်ဆက်ယုံတွေစာချုပ်ဖျက်သိမ်းမှုတွေနဲ့ရင်ဆိုင်နေရတယ်လို့အိန္ဒိယဆက်မှုလုပ်ငန်းကိုယ်စားလှယ်တွေကပြောပါတယ်
India ke andar thodi si problem hui hai samasya hui hai
ye abhi yahan ka covid dutiya hlai ne chung ni ya ba de chanaw lo wel let twi ga chanaw lo si ga sait cha let cha mo we ye ja do u aku chein ma ama sa ri po ya me a chein ma tru ma de a the ri a chein ni ya ba ma la so yin pi lo tru ga bangladesh ne vietnam nai ngan twi ga sait yon ni mo pyaung ni chauk khai ni ja de lo noida apparel a the chou sait yon okatha lalit bukhara ga pyo ba de delhi mumbai chennai calcutta ne nai ngan tawan myu ri ma shi de thau ချီရဲ့အထည်ချုပ်ဆက်ယုံတွေဟာကာယောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေရှိနေပါတယ်။တချို့အထည်ချုပ်ဆက်ယုံတွေမှာလှုပ်သားအင်အားနည်းပါးနေတာကြောင့်ထုတ်လုပ်မှုကို35ရာခိုင်နှုန်းလောက်လျှော့ချထားရသလိုပြပမှားယူမှုတွေကိုလည်းဖျက်သိမ်းထားရပါတယ်။အိန္ဒိယအထည်ချုပ်လုပ်ငန်းကအလုပ်သမား12သန်းကျော်နဲ့လက်ပတ်လုကင်နေတဲ့ဝင်ငွေတန်းချီရတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ဆက်ပြီးတော့ဖြစ်ခဲ့တဲ့အချိန်တုန်းကလည်းအိန္ဒိယအထည်ချုပ်ဆက်ယုံတွေကနေမှာယူနေတဲ့တခြားနိုင်ငံကအဝတ်အထည်ကုမ္ပဏီတွေဟာစာချုပ်ဖျက်သိမ်းခဲ့တာတွေရှိပါတယ်ရှင်။ဒေါက်တာရှင်မြရှင်တင်းငွေနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်။
စစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့ကြားစစ်ရေးသင်းမာနေတဲ့ပြည်ပြည်နယ်မှာဒီကနေ့မှလည်းတင်မောစုမြို့မှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောသလိုကရင်နီပြည်သူ့ကာကွယ်ရေးတပ်ရှိတယ်လို့ထင်ရတဲ့နေရာကိုစစ်တပ်ဘက်ကရမ်းပစ်တာလို့ PDF ပြန်ကြားရေးဘက်ကပြောပါတယ်။ဒါ့အပြင်ပေါ်လခဲမြို့မှာလည်းစစ်အာဏာရှင်ကိုစိုက်ညင်တဲ့လူငယ်နှူးလည်းဒီကနေ့မှဖမ်းဆီးခံရပါတယ်။ကရင်ပြည်နယ်ဘက်ကပြစ်ခတ်ဖမ်းဆီးမှုအခြေအနေတွေကိုကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ကရပြည်နယ်တိမောစုမြို့မှာဒီကနေ့မှလည်းစစ်ကောင်စီတပ်နဲ့ကရင်နီပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဇေဒခန့်ဒူးကပြောပါတယ
်။ဒီနေ့ကတော့ကြီးချက်မှုရှိနေသေးတယ်ပေါ့နော်။တတနာရီကြီးချက်မှုရှိနေသေးတာပေါ့နော်။နေ့တိုင်းမင်းသားကလည်းဖြစ်တာလည်းရှိသေးတယ်
။ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ရှိသူဒူးကတော့ဒီကနေ့တိမောစုပြစ်ခတ်မှုမှာစစ်ကောင်စီတပ်ဖွဲ့တွေကလည်း KPDF ဖွဲ့တွေရှိနေတဲ့နေရာကိုလာရောက်ပြစ်ခတ်တာလို့ပြောပါတယ်။ ပြန်လာပြခတ်မှုတော့မဖြစ်ပါဘူးခင်ဗျာဒီနေ့တော့ငွေတောင်ဆရာနေပြီးတော့တောင်ကိုဖဲသွားတဲ့နမ်းမှာနော်အဲ့ဒီနမ်းကနေပြီးတော့မှဒီစင်ရနေငယ်လောင်းနဲ့လမ်းမောင်နေပဲဒီလိုပဲရှမ်းရှမ်းဖြစ်ပြီးတော့ပြန်သွားတာစင်ရလာဆန်းတဲ့တဘောမျိုးပဲဖြစ်မယ်ဗျာကြရပြည်နယ်လွိုင်ကောတိမောစုနဲ့ရှမ်းပြည်နယ်နဲ့ကြရပြည်နယ်အစမူပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရင်နေပြည်သူ့ကာကွယ်
ပြီးတော့ကျွန်တော်တို့အဖွဲ့ကြီးတွေအရှင်းတွေအတူမျိုးနဲ့လိုက်ကျင်းနေတဲ့ခုလုံးပေါ့နော်ကျွန်တော်အောက်မှာဝင်လာတဲ့PDF အဖွဲ့ကြီးတွေရှိသေးတယ်ဒီလိုရှိရင်ကြွားသားတွေအားလုံးအားလည်းအနည်းဆုံးလည်းလည်းတက်နိုင်လေးရှိနေတဲ့ကိုလှူရအားလည်းစာကိုရေးတက်ဖွဲ့ဝင်တွေတက်လာနိုင်တယ်ပေါ့ပြီးတော့ကာနာလက်နက်ကန်ရလည်းများတော့အဲဒီတော့ကိုသူတို့ဘက်ကတတိကြီးကြီးထားပြီးတော့ကြိုတင်ပြင်ဆင်လ
Sakale, Pansi Moody, Sella Shinidawa. Diganima, Polak Hemuga, Lung and Yaku, Sikonsi, Tapaga, Pansi Dwarelu, Yuka, Murimi Duga, Piovare.
Sandora, Kalinio, Payoka, Shemai Teta, Pinangin, Payoka, Tom, my Teta, Mustuma, Ki, Ru, Pasan Pane, Suraro, Saliria, Pony, etcetera, Shijare, Pan, etcetera, Shigero Mati, Pong, Sisima.
ขอรอเลยท่านรอเลยไอ้หลูก็ပြောတာပဲစစ်တပ်ကခံတာသူတို့အခုလောလောဆယ်တော့ကြီးပါတယ်မှာပဲလို့ပြောတာအဖမ်းခံရသူတွေကတော့ပေါ်လခဲမြို့ရှမ်းပိုင်းရွက်နေထိုင်သူထိနိုင်ဝင်ခေါ်အိုက်တာ19နှစ်နဲ့တောင်ပိုင်းရွက်EBC နဲ့ထွေအုပ်ဆက်ဆက်လမ်းထိတ်နေထိုင်တဲ့မဆင်မာသီတို့ဖြစ်ကြပါတယ်အလားတူမေလ23ရက်နေ့မှာလွိုင်ကော်မြို့ရှိနန္နတော်ရွက်မှာပြည်သူလူဦးကိုစစ်ကောင်စီတပ်ကနေအကြောင်းမဲ့ပြစ်ခတ်တာကြောင့်ဒေသခံတွေလို့ဒေသခံလူကပြောပါတယ်လွိုင်ကော်မြို့ဒူပါကြီးကမှာစစ်တပ်ခံရဲဆိုတာတော်တော်ပြောပါရတဲ့တောင်ထဲကိုလုံးဝင်လာတာပေါ့ဝင်လာပြီးတော့ရှင်ရဲ့မြင်းမြင့်ချက်ပေးတဲ့ဦးလေးကိုတက်လာတယ က်ခဲလာမဲ့အခြေအနေမှာရှိလာနေပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းတွေသတင်းပေးပို့ထားပါတယ်ခင်ဗျာ
တို့ရှိမြတ်ပြအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့မြမအရေးဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ပညာသင်ကြားတယ်ဆိုတာဟာလူကိုယ်တိုင်ကျောင်းတက်မှာမဟုတ်ဘဲနဲ့တခြားနည်းလမ်းတွေနဲ့လည်းရယူနိုင်တယ်လို့ Thinking Classroom Foundation ဆိုတဲ့ပညာမြင့်တင်ရေးပရဟိတအဖွဲ့တည်ထောင်သူဒေါက်တာသိန်းလွင်ကပြောပါတယ်ကျောင်းပြန်မတက်ရင်တခြားဘလို့နည်းနဲ့ပညာရနိုင်ပါလဲမဆုမြတ်မောင်ဆက်သွယ်မေးမြန်းထားတာကိုမြမအရေးဆွေးနွေးခန်းအစီအစဉ်မှာတင်ဆက်လိုက်ပါတယ်ခင်ဗျာ
မင်္ဂလာပါဒေါက်တာသိန်းလွင်ရှင်ဒီလိုမြန်မာပိုင်းစီစဉ်ရနေကြိုးဆိုပါရရှင
်မင်္ဂလာပ
ါဟုတ်ကဲ့ပါအဲဆရာဒေါက်တာသိန်းလွင်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမမတ်ကြိုးစားနေတဲ့သူဖြစ်တဲ့ Now Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျန်လာဒီယန်လေးမှာပြန်ဖွင့်တဲ့အခြေခံပညာကျောင်းနေနဲ့ပတ်သက်လို့ပေါ့နော်မိဘတွေကအဲကျောင်းပြန်အပ်ရေးမအပ်ရေးကိစ္စတော်တော်လေးဆွေးနွေးစရာဖြစ်နေပါတယ်ဆိုတော့ဟိုတချို့မိဘတွေကလည်းဟိုသူတို့တာသမီတွေကိုကျောင်းအပ်အပ်တင်လားဆိုပြီးတော့မှဟိုစဉ်းစားခန့်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမမဆောင်ရနေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြရတယ်ဆိုတော့ကျွန်တော်နားလဲတယ်ဒီနေ့အချိန်မှာဘာကြောင့်လဲဆိုတော့ကုသယောဂလည်းရှိတယ်နောက်နိုင်ငံရေးအကြတဲ့လည်းရှိတယ်နောက်မြို့တွေမှာလည်းမတိမငိမ့်နဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျတော့မိဘတွေစုပ်ရည်တွေဆိုတော့ကျွန်တော်နားလဲတယ်နောက်ကျောင်းနေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူးသူတက္ကသိုလ်တွေမှာဆိုရင်လည်းတက်ဒူဆရာအားလုံးမိပါပါပဲတာဝန်ရစဲခံရတယ်။နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ကျောင်းနေမှာလည်းဒီဆရာတွေမလို့မလောက်ဖြစ်သွားတော့မိပါတွေအနေနဲ့သူတို့ကလေးတွေကိုကျောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုဒီကာလမှာဝေခွဲမရဖြစ်နေဆိုကျွန်တော်နားလည်ပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘလို့ပဲအချက်တည်းရှိနေကလေးတွေပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်။အဲ့ဒီတွင်နီလာမျိုးမျိုးရှိပါတယ်ကလေးတွေပညာသင်ကြားနိုင်မှုအတွက်နည်းလမ်းမျိုးမျိုးရှိပါတယ်။အချို့အကြောင်းမှာဟောအစဉ်ပြေရင်လည်းတချို့လုံညူစိတ်ချရတဲ့နေရာမှာကိုယ်နဲ့ပ ရင်းနှီးပြီးကြွနဲ့ဆရာဆရာမရှိလို့ကြောင်းသွားမယ်ဆိုရင်ဒါဖြစ်ပါလေ။တကယ်လို့မသွားကြင်တော့ဘူးဆိုရင်လည်းတခြားနည်းလမ်းတွေရွေးချယ်စရာရှိပါတယ်။ကျွန်တော်ကတော့အခုလိုအချက်တည်းမှာပြည်ယူမှုကိုမရနာစီခြင်းဘူး။တက္ကသိုလ်ကျောင်းသားတွေရောဒီအခြေခံပညာကျောင်းသားတွေရောဆောင်ရွက်စီခြင်းပဲ။
အော်အဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အာရုံစိုက်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့သလိုပါပဲမိဘတွေမှာသူတို့ဆိုရင်အဓိကဆိုရင်တော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရဲ့အခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းဆိုရင်လည်းနောက်တချို့မိဘတွေကြတော့လေဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တချို့ကကြတော့လေဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုရယ်ဆိုရင်မှုတွေလည်းရှိတာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်မလဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့ဒီကိုတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပေါ်မှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပေါ်မှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာသာရပ်ကိုဘယ်အဆင့်တီတက်ပြီးပြီးသင်ပြီးပြီးဆိုရင်အဲ့ဒီအဆင့်အနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှမဆိုအခြေခံပညာသင်ရမယ့်အရွယ်ကမတည်မနေရဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟောကျွန်တော်တို့လည်းဝိုင်းတိုက်တော့မယ်ဒီဟောအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတတ်သွားဖို့အဓိကပဲအကြောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့လေ့လာသင်ယူရမယ့်စာကိုသူတို့သင်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုကလေးတွေကိုအဲចောင်းပြန်အပ်တင်သလားဒီအစိုးရအကြောင်းနေမှာចောင်းပြန်ထားတင်သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်မယ်ထင်ပါတယ်ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးချက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအခြေအနေမှာဒီအစိုးရဖွင့်တဲ့ចောင်းနေလွှတ်မယ်ဆိုရင်ဟိုစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလေကျေရှိချင်နေရလीဆရာဆရာမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်ကကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုတင်ယူတမ်းမြောက်စေချင်တယ်အဲ့တော့တင်ယူတမ်းမြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်စရာတွေကအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒါအကြောင်းလာကပြရတော့အခက်အခဲရှိနိုင်တာပေါ့လေကျွန်တော်ပုဂ္ဂလိကအကြောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့အချိန်မှာဒီချင်းကုသယောဂအချက်တဲနိုင်ငံရေးအချက်တဲအနောက်စီးပွားရေးအချက်တဲပါကြုံရတယ်နိကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကအကြောင်းတွေကအကျိုးအမြတ်ကိုအဓိကမထားဘဲနဲ့အကြောင်းသားတွေကိုအရေးသွေးရှိတဲ့ပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကအကြောင်းတွေလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာအခြေပြုအကြောင်းတွေပေါ်လာဖို့ကိုရရွာမှာရှိတဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့လူတွေနဲ့ညှိနှိုင်းပြီးတော့ကိုယ့်ရရမှာပညာသင်ကြားနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့။နောက်တချို့မိဘတွေကျတော့ကိုယ့်အိမ်မှာရင်သင်တဲ့ home schooling လေ home education ပေါ့အဲ့ဒါလေးလည်းလုပ်တင်တယ်။ဒါမိဘကကိုယ့်ကလေးတွေအိမ်မှာတချို့မိဘတွေကသူတို့ကလေးရဲ့သင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲ့လိုမိဘကိုယ်တိုင်သင်တာတော့မဟုတ်မိဘကရင်းနှီးတဲ့ဆရာဆရာမတွေပေါ့ဖိတ်ခေါ်ပြီးတော့ကလေးကိုသင်ပေးတာ။အဲ့တော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မှာကပုံလုံးယူနေဆိုရင်အိမ်မှာသင်တိုင်းအောင်ပေါ့ home schooling home education အနေနဲ့သင်စေချင်တယ်သုံးမဝေးဝေးမသွားဘဲနဲ့ကိုယ့်ရက်ခွက်ထဲမှာပဲအင်းနီနာချင်းတွေတက်တူရွယ်တူကလေးတွေစုပြီးတော့အိမ်မှာစုပြီးတော့အဲ့လိုမျိုးဒီရရွာခြေပြုတယ်ပေါ့ပညာသင်ဝိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်ပုဂ္ဂလိကကျောင်းတွေကိုလည်းအဲမြစ်တားကျွန်တော်တို့လည်းမြစ်တားရခံတာလေတိတ်ပြီးတော့ဈေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့ဒီလိုဆောင်ရွက်ပေးစီချင်ပါအဲ့ဒီပြင်တော့အခွင့်အလမ်းတွေလည်းရှိတယ်လေအင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့သင်တဲ့အဲကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်ဒါစေတနာရှင်ဆရာဆရာမတွေလေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာဒီအတန်းဆုံးမဲ့ကျွန်တော်များတွေ့တယ်လူလာတန်းအရွယ်မူချိုကလေးရွယ်အလဲတန်းအချက်တန်းရွယ်တက္ကသိုလ်စင်တီပေါ့အခုတက္ကသိုလ်စင်တီဒီ online နဲ့တက္ကသိုလ်ပညာရေးတွေပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်အဲဒီလိုမျိုး internet အဆင်ပြေတဲ့နေရာတွေမှာလည်း internet ကနေသူစင်တီယူလို့ရတယ်ဆိုတော့ online course လည်းယူလို့ရတယ်သို့မဟုတ် coaching ပြင်တဲ့ဘာသာရပ်မှာပဲ YouTube မှာလည်းအဲဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာတွေရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်အဲ့ဒါတွေကနေသင်ယူလို့ရပါတယ်ဒါကတော့ internet အဆင်ပြေတဲ့နေရာမှာပေါ့လေ internet ကဒီမြို့တွေမှာ မြို့ကြီးတွေမှာတော့အဆင်ပြေနိုင်တယ်ဒါတော့မှမကြမ်းကြဖြတ်တောက်ခံရတယ်။အဲမြို့ဝေးလံတဲ့နေရာတွေကတော့အင်တာနက်ခက်ခဲတယ်။ဆိုတော့အဲ့ဒီအင်တာနက်ခက်ခဲတဲ့နေရာအင်တာနက်မရှိပေမဲ့လည်းတည်ယူမှုကိုမပြတ်အောင်လုပ်တင်တယ်။ခုနပြောတဲ့ဒီရရအခြေပြုတဲ့စာတင်ဝိုင်းလေးတွေကအင်တာနက်မလိုဘဲနဲ့ပေါ့ဆရာဆရာမတွေနဲ့မျက်နှာချင်းဆိုင်တင်တဲ့စာတင်ဝိုင်းလေးတွေလှုပ်ရှိချင်ပါ
နောက်တစ်ခုကကြတော့ဒီအကြမ်းဖက်အာဏာပီဆန်တဲ့ဒီ CDM နှုတ်ရှားမှုမှာဆရာတွေအများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာနေဆရာမနေရာတော်တော်များများလက်လက်နေပါတယ်ဆိုတော့စစ်ကောင်စီကလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာရှိရလေဆိုတော့ဥပမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုဥစားနေစားခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့တစ်ခုရှိတာကဒီတက်ဆရာဘာသာရပ်ပေါ့နော်အဲ့လိုဘာသာရက်ဒီနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာဆရာမတွေနေရာမှာအခုလိုဆရာအစ်စ်တင်တဲ့အစားထိုးခန့်ပြီးတင်တဲ့နေရာမှာရောဘယ်လိုမျိုးဒီကျောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာအစ်စ်တွေထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးအရန်ပဲမျက်နှာပဲဆရာအစ်စ်တွေကနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဘာသာရက်လည်းနားလည်ပြီးတင်တတ်သွားပြီးကျောင်းသားတွေကျောင်းထဲသိပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုအဲတာဝန်ရက်ဆက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့စားထိုးမယ်ဆိုရင်ဒါတင်တဲ့ဆရာမှလည်းအခက်အခဲရှိတယ်ကျောင်းသားတွေလည်းအခက်အခဲရှိတယ်။တင်တဲ့ဆရာလည်းတို့ဘာသာရမချကျင်သေးဘူး။တင်တဲ့နေစင်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာသင်ခန်းထဲဝင်ရုံနဲ့စာသင်လို့မရပါဘူး။ဒီကျောင်းဆရာတယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်၊အများကြီးလေ့ကျင့်ပြောထောင်ရတယ်။ဆိုတော့ကျွမ်းကျင်ပြီးတော့မှစာသင်ခန်းဝင်။ဒီကျောင်းဆရာတယောက်ကစာသင်ခန်းထဲရောက်ရင်သူတင်ရမယ့်ဘာသာရကိုကျွမ်းကျင်အောင်လည်းမကဘူး။ဆိုတော့သင်မဲ့နီးလားနေလည်းသူကျွမ်းကျင်ရတယ်။ကလေးတွေကျောင်းထဲသူနားလည်ရတယ်။ဆိုတော့ကလေးတွေကိုဘယ်လိုသင်မယ်ဆိုတော့အခြေအနေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရမယ်။အဲ့ဒီလိုမှကလေးတွေကဒီသင်ယူတဲ့ဘာသာရပ်မှာထိထိရောက်ရောက်ဖြစ်နိုင်တယ်။ဒါတွေ့ကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါအခက်အခဲရှိနေမှာလေ။အဲ့ဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူး။
ဟုတ်ကဲ့ပါဆရာ။နောက်ခုတာပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေ။အခုဆက်ပြီးတော့အစင်းမြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဘိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီစာ virtual federal university ဆိုပြီးတော့မှဒီနိုင်ငံသားတက္ကသိုလ်တွေနဲ့ချိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ပါမောက်ခိုင်နဲ့ online ပေါ်ကနေပြီးတော့ပညာသင်ကြားမှုပိုင်းတွေကိုလုပ်နေတာရှိလာနေပါပြီဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်တစ်ခုကနေတင်မဲ့ attendance ဆိုရင်ဇွန်လထဲမှာစတော့မယ်ပေါ့လေဆိုတော့ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါအဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ပိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတဲ့လိုနှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာရုံစိုက်တင်လဲဘယ်လိုမျိုးကိစ္စတွေဒီဥစ္စာပြီးတော့သင်ယူတင်တယ်လို့ဆရာအကြံပြုချင်ပါလဲရှင
်သူပြောတဲ့ဒီ virtual federal university စတင်မှုတိုင်ပင်တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဟာဒီနိုင်ငံများမှာတက္ကသိုလ်မှာသင်နေတဲ့မြန်မာနိုင်ငံသားဆရာဆရာဆရာမတွေကိုဒီမြန်မာနိုင်ငံပညာရေးကိုမြင့်တင်ပေးခြင်းနဲ့နိုင်ငံခြားသားဆရာဆရာမတွေကိုသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပေါ့သူတို့ ਨੇ ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့နောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့တက္ကသိုလ်တွေပြန်မတက်ချင်တော့ဘူးဒီစီစိုးအောင်အုပ်ချုပ်တဲ့အောက်မှာတက္ကသိုလ်မတက်ချင်တော့ဘူးဒါပေမဲ့သူတို့ပညာသင်ယူခြင်းနဲ့အဲ့ဒီတွေ့သူတို့ ਨੇ အဆက်အသွယ်ရှိတဲ့ဆရာဆရာမတွေနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာဆရာမတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေကလည်းလူလူလားလားရှိတယ် online နဲ့သင်မယ်အခုဆိုစပါပြီဒီတမိုင်းဘာသာရပ်တွေ now ဒီ critical thinking နဲ့ critical writing နဲ့ဒီဘာသာရပ်တွေ now federal အကြောင်းဒါတွေသင်ရဖို့ရှိပါတယ် now တခြားဘာသာရပ်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုပုံပါပေါ့ကျောင်းသားတွေလူဝချက်ရရဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်ဆိုတော့အဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလားလားရှိတယ်ဒီတက္ကသိုလ်ထူထောင်တာလဲကျောင်းသားတွေကိုယ်တိုင်ပါတယ်အဲ့ဒီအတွက်အရန်ကောင်းတယ
်ဆရာတော့တေယူဘက်ကျောင်းသားတွေဘက်ကပေါ့နော်ဆောစောကကျွန်တော်မေးတယ်လို့ပါပဲဒီဟိုဒီ online ကနေသင်ရမှာဖြစ်တဲ့အတွက်ကြောင့်မို့လို့တို့နေတို့ဟန်နဲ့ဟိုစာသင်ပြောချင်တာတော့စာသင်ခန်းထဲမှာမဟုတ်ဘူးပေါ့လေဆိုတော့ကိုနီကိုဟန်နဲ့ရယူရမယ်ပညာရေးမျိုးဖြစ်တဲ့အခါကျတော့ကျောင်းသားတွေဘက်ကရောဘာလို့အထူးဟိုအလေးထားပြီးတော့ဒီသင်ယူမှုမှာအသင်ယူတဲ့နယ်လို့ဆရာအကြံပြုချင်ပါလဲရှင
်ဒီကျောင်းအဓိကတော့ကျောင်းသားတွေတို့ဘာလို့လေ့လာချင်တယ်တို့ဘာတရားပိုင်းဆိုင်ရပေါ့တို့လေ့လာချင်တယ်ဘာတရားကိုအဲ့တက္ကသိုလ်ကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းရမယ်ကျွန်တော်တို့ကတော့ဘလူဘာသာရမျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက်ပြီးမှာပါတို့မှချိတ်ဆက်ထားတဲ့ဆရာဆရာမတွေအများကြီးရှိပါတယ်ဆိုတော့သင်ယူခြင်းနဲ့ဘာတရားကိုကျောင်းသားပြောဖို့လိုတယ်ဘာဘယ်နေရာတွေသင်တို့ဘာတွေလေ့လာပြီးဘာတွေထပ်လေ့လာဖို့လိုလဲဆိုတော့ဆရာတွေနဲ့တံပင်ပြီးတော့လုပ်တယ်ဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုင်းညီတဲ့ သိရင်မှုမျိုးဖြစ်မှာပါ
နောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်ဆိုတော့အရင်တည်းကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတောင်အာဆမာကိုမနည်းဒီရင်မောင်းတန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပညာရေးစနစ်ပညာရေးအခြေအတန်းကရောဘယ်လောက်ထိထိခိုက်သွားနိုင်တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ပါလဲရှင
်ကျွန်တော်အများကြီးထိခိုက်မယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာစစ်အာဏာသိမ်းတာဒီချိန်မကတော့ဘူးလေအခုကျောင်းနေမှာလဲဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုဆန္ဒပြကြပြီ။ဒါကြေညာချက်တွေလည်းထုတ်တာလည်းဆရာတွေအများကြီးလည်းအလုပ်ပြုတ်ခံရတော့ကျွန်တော်တို့ပညာရေးကအမှောင်နဲ့ပြန်ရောက်သွားတယ်။အဲဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာရေးကအာမခိုးလောက်တော့ဘူးတကယ်ပညာမရတော့ဘူးဆိုရင်ကိုယ်ပညာရအောင်ကိုယ်တိုင်ဆောင်ရွက်ဖို့ကျွန်တော်အဲဒါကြောင့်တိုက်တွန်းတာပါ။ဒီဆရာဆရာမတွေကမိဘတွေကဒီရက်ရွာကောဝိုင်းဝန်းပြီးတော့ကလေးတွေရဲ့ပညာရဖို့တကယ်အရေးတွေးရှိတဲ့ပညာပါ။ကျွန်တော်ကအတန်းအောင်ယုံလေးဝက်လက်မရယုံလေးပညာကိုကျွန်တော်တန်ဖိုးမထားပါဘူးကျွန်တော်ကတကယ်တတ်တာကိုတန်ဖိုးထားတယ်တကယ်စွမ်းရည်ရှိတဲ့ပညာအဲတကယ်စွမ်းရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာတွေနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ကဆောင်ရွက်ပေးစေချင်ပါ
ဟုတ်ကဲ့ပါဆရာဒေါက်တာသင်းလွင်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
ဒီတော့မြင်းရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မီဒီယာလုပ်ငန်းဘာတွေကြုံနေရသလဲ။ဂျာနယ်လစ်တွေဘလို့ရက်တည်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ပြီးခဲ့တဲ့ရက်ပိုင်းက Frontier မြန်မာမဂ္ဂဇင်းရဲ့ Managing Editor အမေရိကန်နိုင်ငံသားဂျာနယ်လစ် Danny Fenster ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဖမ်းဆီးခံလိုက်ရပါတယ်။ Frontier မြန်မာမဂ္ဂဇင်းဟာပြည်တွင်းမှာတရားဝင်မှတ်ပုံတင်ထားပြီးအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့မဂ္ဂဇင်းတစ်စောင်ဖြစ်တယ်လို့ကိုဗစ်ကာလအတွင်းကစပြီးအွန်လိုင်းမှာတင်ဆက်နေတဲ့မီဒီယာတစ်ခုဖြစ်ပါတယ်။မဂ္ဂဇင်းရဲ့ထုတ်ပြန်ချက်အရဒန်နီကိုကွာလာလမ်ပူကိုထွက်ခွာမဲ့လေယာဉ်ပေါ်မှာတက်ခဲအာနာပိုင်နေဖမ်းဆီးပြီးအင်းစင်ထောင်ကိုပို့လိုက်တယ်လို့ဆိုပါတယ်။သူ့ကိုဘာကြောင့်ဖမ်းသွားတယ်ဆိုတာကိုတော့မဂ္ဂဇင်းတာဝန်ရှိသူတွေကိုယ်တိုင်မသိရသေးပါဘူး။ရှေ့မှာလဲအမေရိကန်နိုင်ငံသားကမာယုမီဒီယာအေဒါချုပ်နေသံမောင်အလို့သတင်းတောက်တွေဖြစ်ကြတဲ့ပိုလန်နိုင်ငံသားရောဘတ်ဘိုစီရာဂါနဲ့ဂျပန်နိုင်ငံသားယူကီကီတာဇူမီတို့လည်းအဖမ်းခံခဲ့ရပြီးလက်ရှိအချိန်အမေရိကန်နိုင်ငံသားနှစ်ယောက်အကျဉ်းထောင်တွင်းမှာရှိနေသေးပါမြန်မာမီဒီယာတွေနဲ့မြန်မာဂျာနယ်လစ်တွေရဲ့အခြေအနေကတော့အဲ့ဒီထက်အများကြီးပိုဆိုးပါတယ်
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရမြန်မာသတင်းသမား88ယောက်ဖမ်းခံရပြီးလက်ရှိအချိန်ထိသတင်းသမား52ယောက်အကျဉ်းထောင်တွေထဲမှာရှိနေသေးပါတချို့ကတော့ထောင်ချပြီးပါပြီ February 1ရက်နေ့ဆီယနာတင်ပြချိန်ကစဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအဓိကလုပ်တဲ့အထက်မှာသတင်းအမှောင်ချတာမီဒီယာတွေနဲ့ Journalist တွေကိုနှိပ်ကွပ်တာတွေလည်းပါဝင်ပါတယ်အာဏာသိမ်းပြီးသိမ်းမကြခင်တရားဝင်ရုပ်သံနဲ့ပုံနှိပ်မီဒီယာတွေဖြစ်ကြတဲ့ DVB, Mizima, 7 Day Media, မြန်မာနောင်းနဲ့ခေတ်သစ်သတင်းဌာနတို့ကိုပိတ်ပင်ခဲ့ပါတယ်။တချို့သတင်းမီဒီယာတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေလုပ်ခဲ့ပါတယ်။တချို့သတင်းမီဒီယာတွေကိုတော့ပိတ်ပင်တာမလုပ်ပေမဲ့တီရင်းတီပါသတင်းတွေထုတ်လွှင့်ခြင်းမပြုနိုင်အောင်အဲ့ဒီမီဒီယာကုမ္ပဏီခြံဝင်းနေတဲ့စစ်သားတွေဝင်ရောက်တက်ဆွဲပြီးလုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။အဲ့ဒီထဲမှာဂျိုဒုဆလောင်ဖန်ဆက်တဲ့ရုပ်သံဖမ်းယူနိုင်တဲ့DTH စနစ်နဲ့ထုံးလွင့်တဲ့ Skynet Media လည်းပါဝင်ပါတယ်စစ်ကောင်စီဟာလုပ်ငန်းလုပ်ကင်ခွင့်ပိတ်ပင်တဲ့မီဒီယာ၅ခုကိုချိန်ညားပေမဲ့တချို့သောမီဒီယာတွေကတော့မချိန်ညားဘဲဝင်ရောက်စီးနင်းပြီးမီဒီယာသမားတွေကိုဖမ်းဆီးတာလုပ်ပါတယ်အဲ့ဒီထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်နေတန်မောင်နဲ့မန္တလေးအခြေစိုက် VOM သတင်းဌာနတာဝန်ခံကိုနေလင်းတို့အပြင်နေရီမှာအခြေစိုက်တဲ့သတင်းဌာနတွေတိုင်းရင်းသားသတင်းဌာနတွေနဲ့သတင်းထောက်တွေလည်းအများကြီးပါဝင်တာတွေ့ရပါတယ်သတင်းစာရှင်းလင်းပွဲတွေမှာတော့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်သူတို့အနေနဲ့မီဒီယာတွေကိုစတုဒ္ဒမန်တိုင်းအဖြစ်တံပိုးထားပါတယ်လို့ပြောဆိုနေရင်အခုလိုဗတ်ပေါင်းစုံကဖိနှိပ်မှုလုပ်နေတာဖြစ်ပါတယ
်စစ်ကောင်စီကမီဒီယာတွေနဲ့သတင်းသမားတွေအပေါ်အဲ့လိုကြမ်းကြမ်းတမ်းတမ်းဖိနှိပ်မှုတွေလုပ်လာတဲ့အတွက်ပိတ်ပင်ခံရတဲ့မီဒီယာတွေရောပိတ်ပင်တယ်လို့ကြေညာခံရခြင်းမရှိတဲ့မီဒီယာတွေကပါသူတို့ရုံးခန်းတွေစွန့်ခွာခဲ့ကြပါတယ်အဲ့ဒီတည်းမီဒီယာတချို့ကတော့အိန္ဒိယထိုင်းနိုင်ငံနဲ့အခြေချနိုင်အောင်ကြိုးစားပါတယ်။တချို့ကတော့ ထိုင်းနေစတိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဧရိယာကနေသတင်းထုတ်လွှင့်နိုင်အောင်ကြိုးစားတာလည်းရှိပါတယ်။ပြည်တွင်းမီဒီယာအများစုကြီးကတော့အဲ့လိုနေစသို့မဟုတ်ထိုင်းဘက်ထွက်ပြီးလုံနိုင်လောက်အောင်အင်အားမရှိတဲ့အတွက်ပြည်တွင်းမှာပဲမီဒီယာလုပ်ငန်းကိုလျှို့ဝှက်ပြီးလုပ်ကင်ကြတွေ့ရပါတယ်
။မီဒီယာတွေအဲ့ဒီလိုဖြစ်ပျက်နေကြသလိုဂျာနယ်လစ်တွေအခြေအနေကတော့အဲ့ဒီထက်ပိုဆိုပါတယ်။အာနာသိန်းစစ်ကောင်စီကဆန္ဒပြပွဲတွေကိုပြစ်ခတ်တပ်ဖြတ်ဖမ်းဆီးမှုတွေလုပ်လာခြင်းကစသတင်းဌာနတွေဟာသူတို့သတင်းထောက်တွေကိုအလောက်ကနေရက်စဲကြောင်းကြီးညာချက်ထုတ်ပြန်ပေးကြပါတယ်။ဒါပေမဲ့လည်းပြည်ရင်းသတင်းသမားအများစုအပါအဝင်ပြည်ရင်းခြေဆိုင်နိုင်ငံသားသတင်းဌာနတွေရဲ့မီဒီယာသမားတွေဟာကိုယ်နေအိမ်တွေမှာကိုမနေရဲပဲအခြားနေရာတွေမှာရှောင်တိန်ပုံအောင်နေကြရပါတယ်။အကြောင်းကတော့ရက်ွက်နေဒလန်တွေကပဲသတင်းပေးလို့ဖြစ်ဖြစ်အဲစင်းစစ်လို့တွေ့ရင်ဖြစ်ဖြစ်မီဒီယာသမားလို့ဆိုလိုက်တာနဲ့ဖန်ဆီးစစ်ဆေးမှုတွေလုတ်တက်လုံနေလို့ပါပဲ။တကယ်လို့များအဲ့ဒီမီဒီယာသမားရဲ့ကွန်ပျူတာတွေကဖြစ်စီဖုန်းတွေကဖြစ်စီဆန္ဒပြပွဲတွေနဲ့အခြားအချက်လက်နဲ့ဓာတ်ပုံတွေကိုတွေ့ရင်ပဲအ ਨੇ ဆုံးစစ်တပ်ကိုဖြိုခွဲဖို့စ조사အားထုတ်တဲ့ဆိုတော့ထောင်သုံးနှစ်အထိချနိုင်တဲ့ပုံမှ905ကာကြီးနဲ့ဖန်စီတရားဆွဲတာမျိုးလုပ်နေလို့ပါပဲ။တရင်တော့ချို့ကတော့သူတို့နေအိမ်တွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ပြီးသူတို့ကိုမင်းညာရှာဖွေမှုတွေလုပ်ခဲ့တယ်လို့ပြောကြပါရယ်။စစ်ကောင်စီဟာတရင်တော့ချို့ကိုတရင်လုပ်ငန်းမလုပ်ရဲအောင်ကြောက်ရွံ့သွားအောင်ခိတ္တဖန်စီချင်းချောက်ပြီးမှပြန်လွတ်ပေးတာမျိုးလေးလုပ်ပါရယ်။တချို့ကတော့နေဆက်ဘက်ကိုထွက်ပြီးသက်ဆိုင်ရာသတင်းမီဒီယာအလုပ်တွေဆက်လုပ်နေကြရပါတယ်။သတင်းမီဒီယာသမားတွေအနေနဲ့စစ်ကောင်စီရဲ့ဗက်ပေါင်းစုံဖိနှိပ်နေတဲ့ကြားတွေနောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကအများပြည်သူရဲ့ထင်မြင်ယူဆချက်ပါ။စစ်ကောင်စီဟာမီဒီယာတွေနဲ့အွန်လိုင်းပေါ်မှာတင်တဲ့ဓာတ်ပုံတွေ၊ဗီဒီယိုဖိုင်တွေအသုံးပြုပြီးလူတွေကိုဖမ်းဆီးတာ၊ချိန်ချောက်တာတွေလုပ်နေတဲ့အတွက်ပြည်သူအတော်များများဟာဓာတ်ပုံတွေပါမှာဗီဒီယိုတွေပါမှာမလိုလားကြပါဘူးဓာတ်ပုံဗီဒီယိုရိုက်ကူးသူဟာအရက်ဝဲရဲလားဒလန်လားမီဒီယာသမားအတူလားမီဒီယာသမားစစ်စစ်လားဝေခွဲမရတဲ့ခြေနေမျိုးအောက်မှာကင်မရာနဲ့ဖြစ်စီဖုန်းနဲ့ဖြစ်စီမှတ်တမ်းတင်တာမျိုးကိုစန့်ကျင်ကန့်ကွက်လာကြပါတယ်တချို့နေရာတွေမှာတော့တုံ့ပြန်ရန်ပြူတာမျိုးတောင်တွေ့ကြရပါတယ်အခြားတစ်ဖက်မှာတော့သတင်းတောက်တွေဟာသူတို့သတင်းတောက်ဖြစ်ကြောင်းတပ်တေကန်ကတ်တွေကိုနဲ့မကွာစောင့်ထားခဲ့ရင်အဲ့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးလို့တွေ့ရင်ဖမ်းဆီးခံရနိုင်တာကြောင့်သတင်းတောက်ကတ်တွေမဆောင်ပြည်သူတွေယုံအောင်ပြစီရမရှိအခြေအနေမျိုးကြုံနေကြရပါတယ်
။အဲ့လိုဆိုရတဲ့အခြေအနေမျိုးကြုံနေရပြီမဲ့အများစုသောမြန်မာသတင်းသမားတွေဟာသူတို့ professional လုပ်ငန်းတွေကိုစွန့်ပစ်တာမျိုးမလုပ်ကြပါဘူး။ professional ကင်မရာတွေကိုသိမ်းစီတပ်ပုံနဲ့ဗီဒီယိုပုံတွက်ကောင်းတဲ့မိုဘိုင်းဖုန်းတွေဝယ်ကင်ကြပြီးအဲ့ဒီဖုန်းတွေနဲ့သတင်းယူအလုပ်လုပ်ကြပါတယ်။ဒါတော့လမ်းနေမှာစစ်စစ်တက်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီမိုဘိုင်းဖုန်းတွေကသတင်းတပ်ပုံတွေဗီဒီယိုဖိုင်တွေကိုမြင်လိုက်ရင်ဖြစ်အဲ့ဒီသတင်းတော့ဖမ်းဆီးခံရမှာအသေးချာပါပဲ။လက်ရှိအနေအထားကိုကြည့်ရင်စစ်ကောင်စီကနေသတင်းအမှောင်ချဖို့နီလန်ပေါင်းစုံနဲ့ကြိုးစားနေပေမဲ့ပြည်သူတွေဟာပုံမှန်သတင်းတွေရရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါလည်းမီဒီယာတွေကိုဥဆောင်နေသူတွေရဲ့စ조사မှုဖန်ဆီးခံရမဲ့ဘေးအသက်သေဆုံးနိုင်တဲ့ဘေးတွေကိုမငဲ့ကွက်ပဲအန်ဒီရဲ့အရှိဆုံး professional လုပ်ငန်းကိုမစွန့်လွတ်ပဲရဲရဲဝဲဝဲသတ္တိရှိရှိလုပ်နေကြတဲ့ journalist တွေရဲ့စွန့်စားမှုတွေကြောက်တာပြီးကြောက်ပ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသချင်းလေးတို့နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်မယ်။VOA အစီအစဉ်ကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါလိမ့်မယ်။ချစ်မော်ဆိုတဲ့သောရရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါတယ်။သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါတယ်။အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE ။ရှစ်ဆစ်ချစ်ကစပြီးအခုချိန်ထိနားဆင်အားပေးနေပါတယ်တဲ့။ချစ်မော်ဆိုတဲ့သောရရှင်ပြောလာပါတယ်ရှင်။ဒ ဒီမှာရေဒီယိုနဲ့မှာနားဆင်နေဆိုလို့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12နာရီချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ညစောစောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇီယာလိုင်းဆိုတဲ့သောရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOA ခင်ဗျာ။ကျွန်တော် VOA ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။VOA ရဲ့တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့တုံးလုံးတာတွေမြင်နေကြားနေရပါတယ်။ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်အတွက်ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ
။ဒါကဇေယျလှိုင်သူ့ရဲ့ထင်မြင်ယူဆချက်နဲ့အဲလိုမျိုးရေးလာတာဖြစ်ပါတယ်။ဒီလိုပဲတောင်းဆိုလာကြတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျောင်းဗီဒီယိုကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာရေးထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာရေးလည်းလက်ခံရရှိပါတယ်။အဲ့ဒီထက်ကတဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးပြောပြပေးစင်ပါတယ်နော်။ KBM ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူးပုဂ္ဂိုလ်တို့တရားအဖွဲ့အစည်းတစ်ခုဆိုတာတည်းပြည်သူတွေအတွက်ပဲရေးရှိကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကသုံးသက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းနာနဲ့နဲ့ကန်အဖွဲ့တချို့ရဲ့အကူအညီတွေရနေနိုင်တာနောက်ပြီးတော့ CRPH နာမည်နဲ့အလှူငွေတွေကြားထားတာတိုင်းနာပါတီတော်တော်များများနဲ့လည်းအခြေအဆက်လုပ်ထားနိုင်တာဒါမျိုးတွေအားနဲ့ချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အကောက်အွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ်
။အားနဲ့ချက်တွေမှာတော့မြေပြင်အခြေအနေအရအခက်အခဲတွေများနေတာသိပါတယ်။မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကပြင်ဆင်ထားကြရရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့် NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အတိမတ်ပြမှုရဖို့ကိစ္စနဲ့ EAO တွေကိစ္စမှာတော့အပေးယူတွေလုတ်ကိုလုတ်ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့တရုတ်ကိုထိန်းသိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်တနက်ကန်တိုင်းဒေသအဖွဲ့တွေကလည်းကိုပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီနေတာပါပါတီတွေကိစ္စကတော့နိုင်ငံရေးလူဝကြီးအုပ်မှုကိုလျှော့ချနိုင်မှုကြိုးစားရင်အဆင်ပြေပါလိမ့်မယ်မအားလာကဒီအကွက်ကိုစသုံးလာပါတယ် PR စနစ်ပါရွေးကောက်ပွဲပြန်လုပ်မယ် PR သုံးမယ်လို့ကြေညာနေပါပြီ PR စနစ်မှာပါတီကြီးတစ်ခုကလူဝကြီးအုပ်လို့မရတဲ့စနစ်မှုဒိုင်းဒေသပါတီတွေအကြိုက်ဖြစ်စီပါတယ်သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါနိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လို့မှရှေ့မရောက်ပဲတက်ကားပဲချေလေကစားသွားပါလိမ့်မယ်ဒါကိုပါတီတချို့ကသိပါတယ် NUG ကသာဒီတိုက်ပွဲနိုင်လို့နိုင်ငံရေးစနစ်တည်ငြိမ်တာနဲ့နောက်9နှစ်သို့မဟုတ်10နှစ်မှာ PR နဲ့သွားမယ်လို့ကြေညာနိုင်ရင် EAO နဲ့ပါတီတွေဘက်ကပါလာနိုင်ပါတယ် NLD ရဲ့အခမ်းကဏ္ဍကိုလျှော့ချသင့်ရင်လျှော့ချရပါလိမ့်မယ်လူဝတ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထင်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်တင်ပါအခုချိန်ကဒေါ်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါအဲလိုမှမဟုတ်ရင်တော့ဒေါ်လန်ရေးအောင်မြင်သွားရင်တော့ရှိစရာမယ့်ခီးကအကွဲပြဲတွေနဲ့ခီးဆက်နေရပါလိမ့်မယ်။ကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီ။ကဘာအရေးမြမအရေးနိုင်ငံရေးအခင်းအကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီးမို့တချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ
။ KBM ဆိုတဲ့သောရရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ခြင်းပါတယ်။ VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်။အကျေးဇူးအထူးတင်ပါတယ်တဲ့။ဟုတ်ကဲ့အခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ခြင်းနဲ့ဆိုတော့ကျမတို့ VOE ကိုစာရေးပို့နိုင်ပါတယ်နော်။အီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင်။ ရင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးဖော်ပြပေးစီမားနေရှင်။မကွေးတိုင်းထီးလင်းမြို့နယ်တောရွာလေးတစ်ခုကပါရေးတော်ဘုံကြီးအမြန်ဆုံးပြည့်စည်စေချင်ပါပြီလို့ရေးလာတဲ့တော်ရရှင်ကတော့ CDM မလုပ်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာပါတယ်
။ CDM ဆိုတာအာဏာရှင်ပြုတ်ကျရေးအဓိကလက်နက်ဆိုပေမဲ့ရပောင်းတရားကျော်လာပြီဖြစ်လို့အောက်ခြေဝန်ထမ်းတွေစားဝတ်နေရေးကြက်တဲလာနေပါပြီ။ CDM လုတ်ပါ CDM လုတ်ပါဆိုပြီးအော်ပေးနေုံနဲ့ဝန်ထမ်းတွေမပြည့်စုံမလုံခြုံပါဘူး။CRPH ကတီတီရရောက်မထောက်ပံ့နိုင်ဘူးဆိုရင်အခြေခံလူဒန်းစားတွေဘလို့မှအဆင်မပြေပါဘူးလေပဲကျန်နေပြီးစစ်ကောင်စီကိုတီတီရရောက်အပြစ်ပေးတာမျိုးလဲလောက်တာအခုချိန်ထိမတွေ့ရသေးတော့စိတ်ပြက်မိပါတယ်သူတို့ကတော့လွတ်မြောက်နေမြေမှာပေါ့ပြည်သူတွေကတော့စစ်တပုံနေမြေမှာသွေးမြေကျနေရပါပြီမပြီးဆုံးနိုင်တဲ့ပကြီကားလိုမြန်မာပြည်ကြီးလဲဘရော့မှအေဂျန်ပြီးဒီလိုအာဏာသိမ်းမှုတွေကရပ်တန့်သွားမှာလဲဗျာ
မနက်ညမှာဖြစ်ပေါ်နေတဲ့ဆေးအာဏာသိမ်းမှုနောက်ပိုင်းဒီလူထုကစန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့နောက်ဆက်တွဲကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။ဒီထက်ကသောရရှင်တယောက်ကမကွေးတိုင်းထီးလင်းမြို့နယ်တောရွာလေးတစ်ခုကပါအရေးတော်ပုံကြီးအမြန်ဆုံးပြီးစီးစေချင်ပါပြီလို့ရေးလာပါတယ်။သူက CTM လောက်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာတာပါ။ဒီသောရရှင်က CTM ဒီတော့ရှင်က CGM လုတ်ပြီးတော့အာနာရှင်ပြုတ်ကြရင်လုံနေကြပြီမဲ့အဲ့လိုလုံနေတဲ့သူတွေဘလောက်တောင်အခက်ခဲတွေကြုံနေရလဲဆိုတာအခုလိုရေးလာတာဖြစ်ပါတယ်။နောက်ထပ်ရင်ဖွင့်လာတဲ့တော့ရှင်တယောက်ကတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်ခဲတွေဖိနှိပ်အနိုင်ကျင့်မှုတွေနဲ့ပတ်သက်ပြီးတော့ဗီဒီယိုကိုဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတဲ့တော့ရှင်ကမုံမုံမြို့နယ်ကုံလောရွာကဒေသခံတွေသူတို့ရဲ့ဖျားเจ้าမှာစစ်တပ်ကနေရာယူထားတဲ့ပုံမကြေမနက်ဖြစ်နေတာကိုပြောလာတာပါ။စစ်သားတွေကဖျားเจ้าအပေါ်ကနေပြစ်ခတ်နေရတယ်မဖြစ်သင့်ဘူးလို့ရွာသားတွေကအခုလိုမျိုးရင်ဖွင့်ပါတယ်
။ဘုံတော်ဖျားเจ้าမှာသူတို့ဖျားเจ้าဆင်းမှာရောဒီသူတို့ရဲ့ခမဆောင်ပြစ်ခတ်တိုင်းမှာရောသူတို့ကစစ်တပ်လုံးနေကြတာသူတို့ကအဲခမဆောင်ဩအပေါ်နဲ့အဲ့ဒါအဲတနတ်တွေပါဒီအဲ့ဘောနဲ့ပြစ်တယ်တဲ့အဲအခုသူတို့တော့ပြောရင်လို့လည်းမရဘူးတဲ့ဟိုတော့လည်းတော့ရဲခဲ့ပြီတဲ့တစ်ခေါက်တော့ပြောတယ်နှစ်ခေါက်တော့ပြောတယ်နောက်ကျတော့သူကပြောလာအဲမပြောရတော့ဘူးရွာသားတွေကလားအခုကသူတို့ကအမှန်တော့ချိုးလေကုန်ပြည့်ဆိုတော့ဒီသစ္စာအမှန်8အမှန်နေတော့ဘာသာရေးချာတွေကိုပြောပြီးဒါသူတို့အဲ့ဒီခမဆောင်ကြီးအပေါ်ကနေခမလေးကြီးနဲ့မောင်ချာလေးနဲ့အပေါ်ကနေပြစ်တယ်တဲ့ကျွန်တော်တို့လည်းဒီအတော်လာဖြတ်တော့ကြင်လက်ဆက်အများကြီးပါအဲ့ကျတော့ဝင်ခဲမှာအပေါ်ကကလည်းဟိုတပနာဝင်းဆိုတော့တော့ကုန်တယ်ဆိုရင်
ဒါကတော့မိုးမောင်းမြို့နယ်ကုံလောရွာကဒေသခံသူတို့ဒေသမှာကြုံတွေ့နေရတဲ့အဖြစ်အပျက်ကိုကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။အခုလိုမျိုးကိုရိုင်းရင်ဖွင့်ချင်ကြရတယ်ဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်။ဘယ်ဒေသဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့အစာအကျန်းချင်းရေးပို့လိုက်ဖို့လိုပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့တေးချစ်သောရရှင်နေကိုမြစ်တာဒေးလက်ဆောင်မြမသချင်းလေးတပုတ်နဲ့ဖြော်ပြပေးကြမှာတယ်နော်မိုက်ကယ်လီယန်ဆိုတဲ့သောရရှင်တေးတောင်းလာတာကတော့မြမပြေကဆစ်ဘေးရှောင်းနေအတွက်သချင်းလေးနဲ့နှစ်သိမ့်ပါရစေဟဲ့ ကိုမျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်လေးတောင်းဆိုကြပါလေ။စစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေ။ဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့။မိုက်ကယ်လီယန်ဆိုတဲ့သရရှင်မေတ္တာဒေလက်ဆောင်ပါလာတာဖြစ်ပါလေ။ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်လေးနဲ့ဖြော်ပြပေးကြပါရနော်။သူပြောသလိုပဲစစ်ဘေးရှောင်ဒီတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထပ်ဆင့်ဆန္ဒပြုချင်ပါတယ်ရှင်အားလုံးရဲ့မျက်ရည်ကိုစီစတောင်းကြည့်များနဲ့မူသွေတွေဒီကဘာမှာကြာခဲ့သမျှဆိုထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်စေတဲ့တပြိုင်နက်ဓာတ်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညီညွတ်လွင်ကတင်ဆက်ပေးထားပါတယ်
ဒီတစ်ပတ်မှာတော့ကမ္ဘာပေါ်ကအင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးအင်တာနက်အသုံးပြုမှုအနည်းဆုံးနိုင်ငံတွေနဲ့အင်တာနက်ကိုလွတ်လွတ်လပ်လပ်အများဆုံးသုံးနိုင်တဲ့နိုင်ငံတွေအကြောင်းပြောပြပေးထားပါတယ်
90% of the internet users connect to the internet using their mobile phone and of course TikTok is a mobile first app and three
ဒီနေ့ကမ္ဘာပေါ်ကနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအားကစားအမှုပညာစတဲ့ဘက်ဆောင်အရာအားလုံးမှာ internet ဆိုတာကမရှိမဖြစ်ဆိုသလိုအရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာပါတယ်။ဒါကြောင့်အခု2022ခုနှစ်အေပီလထဲမှာကောက်ယူခဲ့တဲ့စစ်တမ်းတွေအရကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းကျော်တန်း9000နီးပါးဟာအင်တာနက်အသုံးပြုသူတွေဖြစ်ပါတယ်။ဒါအပြင်အသုံးပြုသူအရေအတွက်ကတနေ့တဲ့တနေ့ဒေါ်လာနေပြီးတော့တစ်ကမ္ဘာလုံးအတိုင်းအတာနဲ့ဖြန်းညာတနေ့ကိုလူပေါင်း9သိန်းကျော်သုံးစွဲမှုတွေတိုးနေတယ်လို့ဆိုပါတယ်။အင်တာနက်သုံးစွဲသူတယောက်ဟာဖြန်းညာအဖြစ်တနေ့မှာ9နာရီလောက်သုံးစွဲမှုရှိတယ်လို့လည်းဖော်ပြထားပါတယ်။အင်တာနက်သုံးသူတွေထဲမှာအမျိုးသမီးအရေအတွက်ကအမျိုးသားတွေထက်20ရာခိုင်နှုန်းနည်းပါတယ်။အသက်80ကျော်အင်တာနက်သုံးသူပေါင်းကကမ္ဘာမှာတန်း450နီးပါးရှိပြီးအဲ့ဒီအထက်ကတန်း150လောက်ဟာအသက်80ကျော်အရွယ်ကြီးဖြစ်ပါတယ်။အင်တာနက်အများဆုံးသုံးတဲ့အသက်အရွယ်ပိုင်းတွေကတော့25နှစ်ကနေ34နှစ်အတွင်းအရွယ်တွေဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာပေါ်မှာအင်တာနက်အများဆုံးသုံးတဲ့နိုင်ငံတွေကိုကြည့်ရင်လူဦးရေအရာကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံမှာလူဦးရေရဲ့69ရာခိုင်နှုန်းရှိတဲ့လူသန်းပေါင်း989သန်းနီးပါးဟာတရုတ်နိုင်ငံမှာအင်တာနက်ကိုသုံးကြပါတယ်။ဒါပေမဲ့အင်တာနက်ကိုသုံးပြီးတော့ Facebook, YouTube, Instagram, Twitter, Google တို့လိုလူမှုကွန်ရက်တွေနဲ့ BBC, Al Jazeera, NBC တို့လိုသတင်းဌာနတွေရဲ့ website တွေကိုတော့ကြည့်ရှုအသုံးပြုလို့မရပါဘူး။တရုတ်နိုင်ငံဟာ website ပေါင်း 8,000 ကျော်ကိုအင်တာနက်သုံးတဲ့ပြည်သူလူထုတွေကြည့်လို့မရအောင်ပိတ်ပင်ထားတယ်လို့စစ်တမ်းပြုစုသူတွေကဆိုပါတယ်။အင်တာနက်အသုံးပြုမှုကိုနိုင်ငံရဲ့လူဦးရေအရေအတွက်နဲ့မကြည့်ပဲယာကိုင်းနှုံးနဲ့ကြည့်မယ်ဆိုရင်တော့ Iceland, UK, Kuwait နဲ့ Luxembourg နိုင်ငံတွေကအင်တာနက်အများဆုံးသုံးကြပါတယ်။အဲ့ဒီနိုင်ငံတွေကလူဦးရေရဲ့98ယာကိုင်းနှုံးဟာအင်တာနက်သုံးစွဲသူတွေပါ။အင်တာနက်သုံးစွဲမှုအနည်းဆုံးနိုင်ငံကတော့အာဖရိကတိုက်အရှေ့ဘက်က Eritrea နိုင်ငံဖြစ်ပါတယ်။နိုင်ငံလူဦးရေရဲ့ 1.3 ရာခိုင်နှုန်းပဲအင်တာနက်အသုံးပြုခွင့်ရှိပါတယ်။အဲဒီ Eritrea နိုင်ငံဟာကမ္ဘာပေါ်ကလူအခွင့်အရေးချိုးဖောက်မှုအဆိုးဝါးဆုံးနိုင်ငံတွေစီးရင်နေတဲ့မှာလဲပါဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြောက်ကိုရီးယားကတော့အင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးခိုင်မာတဲ့အချက်အလက်တွေမရနိုင်ပေမဲ့နိုင်ငံသားတွေအနေနဲ့အင်တာနက်လုံးဝသုံးစွဲခွင့်မရှိဘဲနိုင်ငံရဲ့မရှိမဖြစ်လိုအပ်တဲ့နေရာတွေမှာသုံးဖို့ intranet လို့ခေါ်တဲ့ပြည်ရင်းမှာပဲအချင်းချင်းအသုံးပြုလို့ရတဲ့ကွန်ရက်ကိုအသုံးပြုကြရတာဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်ရှင်
။တနင်္ဂနွေညအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြရတာပါ။အခုဆက်ပြီးတော့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာလေးလနေပါကြာလာပြီဖြစ်ပေမဲ့ဆက်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲတွေအပြင် PDF ပြည်သူ့ကာကွယ်ရေးတပ်ထောက်ခံကြိုဆိုတဲ့ချစ်တဲ့ဘွဲတွေနေရာဒေသအတော်များများဆက်လက်ပြုလုပ်နေကြဆဲဖြစ်တဲ့အပြင်စစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်ဒီကနေ့တေဆုံးသူလည်းရှိခဲ့ပါတယ်။ပုဂံမျိုးတစ်မှာဒီကနေ့မေလ30ရက်နေ့မနေ့ပိုင်းကစစ်ကောင်စီတပ်ဖွဲ့တွေကတနက်နေ့ပြစ်ခတ်လို့လူငယ်တအူးတေဆုံးခဲ့ပြီး5ဦးဖမ်းဆီးခံခဲ့ရပါတယ်။မကွေးမြို့မှာတော့ကြပြားဆရာကိုကျော်စွာခေါ်ရာစုတင်နဲ့တခြားအမျိုးသားတအူးတို့ကိုစစ်ကောင်စီကမေလ29ရက်မနေ့ညကဖမ်းဆီးသွားခဲ့ပါတယ်။ဆရာနယ်တဲမှုစန်းကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းဒဝယ်မြို့မှာဒီကနေ့မေလ30ရက်နေ့မှာလဲမိုးရွာနေတဲ့ကြားကတပ်ပေါင်းစုတပိတ်ချီတက်ဆန္ဒပြခဲ့ပါတယ်။အာဆီယံအနေနဲ့ဗရင်ဂျင်စာချုပ်အပိုက်1မှာဖော်ပြထားတဲ့အခြေခံမူဝါဒနဲ့ရည်မှန်းချက်တစ်ခုဖြစ်တဲ့လူ့အခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုမြင့်တင်ကာကွယ်ပေးရေးဆိုတဲ့ပြဋ္ဌာန်းချက်နဲ့အညီလိုက်နာဆောင်ရွက်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆေးရနာသိမ်းမှုနဲ့ပတ်သက်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကအိတ်ဖွင့်ပေးစာပေးလိုက်ပါတယ်။တင်းငွေညား VOA မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA သောရရှိမန်းတွေကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေ။လူရပန်းနိုင်ကိုအမြန်ဆုံးစုကူနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့လိုက်ပါတယ်ခင်ဗျာ။ကျွန်တော်ဇော်ဝင်လိုက်ပါ